အီရန်နိုင်ငံက website အများပြားမှာအမေရိကန်အစိုးရကထိန်းချုပ်လိုက်ကြောင်းဖော်ပြထားတဲ့စာသားတွေကိုအင်္ဂါနေ့မှာတွေ့ကြရပါတယ်။အီရန်အစိုးရနဲ့ပတ်သက်နေတဲ့သတင်း website တွေကိုအကြောင်းပြချက်ရှင်းရှင်းလင်းလင်းမသိရဘဲအမေရိကန်ကထိန်းချုပ်လိုက်ပုံရတယ်လို့အီရန်မီဒီယာတွေကအတည်ပြုခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနကို VOA ကမှတ်ချက်ပေးဖို့မေးမြန်းခဲ့ပေမဲ့ချက်ချင်းတုံ့ပြန်ချက်မရပါဘူး။AP သတင်းဌာနကတော့မှန်မှန်ကန်တဲ့သတင်းတွေဖြန့်ဝေမှုနဲ့ပတ်သက်တဲ့ website အများစုအပါအဝင်စုစုပေါင်း300,000လောက်ကို American ကပိတ်လိုက်တာဖြစ်ကြောင်းအမည်မဖော်လိုသူ American အရာရှိတဦးကိုကိုကားဖော်ပြခဲ့ပါတယ်။ရုတ်တရက်အပိတ်ခံလိုက်ရတဲ့ website တွေထဲမှာတော့အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့အစိုးရပိုင် Press TV ရုတ်တံအစီအစဉ်အရဲဘာသာနဲ့ထုတ်လွှင့်နေတဲ့ El Alam နဲ့ယီမင်နိုင်ငံကဟူတီတပုံတွေရဲ့ El Masra ဂျိုတုရုပ်သံသတင်းအစီအစဉ်လဲပါဝင်ပါတယ်။ website တွေထဲမှာတော့ Paran Amate နဲ့ American အစိုးရကထိန်းချုပ်လိုက်ကြောင်းစာသားတွေကို American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကုသန်းရောင်းဝယ်ရေးဌာနနဲ့လုံခြုံရေး Bureau တို့ရဲ့တင်ကြေတာတစိုက်တွေနဲ့အတူတွေ့ရပါတယ်ရှင်။